ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာလူမျိုးရေးပဋိပက္ခကိုဦးတည်စေနိုင်တဲ့ထူးခြားဖြစ်စဉ်တွေဒီလဆန်းပိုင်းကစလို့ဇက်တိုက်ကြုံလာရတာကြောင့်အများပြည်သူတွေစင်ကြင်သတိထားကြဖို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကထုတ်ပြန်ထားပါတယ်။မွတ်စလင်ကျေးရွာတွေနဲ့နီးကပ်တဲ့ရခိုင်ရွာတချို့မှာဒီလိုအဖြစ်အပျက်တွေကြုံနေရတယ်လို့မွတ်စလင်ရွာတချို့မှာအလားတူမီးရှို့ခံရတာတွေကြုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြပြပေးပါမယ်ရှင်။
စပါးမီးရှို့ခံရတာစာတင်ကြောင်းတချို့မီးလောင်တာလူမျိုးရေးပါတဲ့ဖြစ်စဉ်တချို့ရှိနေတာတွေကိုထောက်ပြပြီးဒီဖြစ်စဉ်တွေဟာဒေတာတွင်လူမျိုးရေးပဋိပက္ခတွေဖြစ်စေဖို့စိုးရင်ထိတ်လန့်မှုတွေဖြစ်စေဖို့တမင်ဖန်တီးတဲ့လောက်ရက်တွေဖြစ်မယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA အနေနဲ့ရှုမြင်သုံးသပ်တယ်လို့ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီအတွက်ရရွာလုံကြုံရေးနဲ့တည်ငြိမ်ရေးအတွက်ရခိုင်ဒေတာကန်တွေတတိကြီးကြီးထားစောင့်ကြည့်သွားကြဖို့အေအေကတိုက်တွန်းပါတယ်။ဖြစ်စဉ်တွေကတပြိုင်တည်းရှေ့စဉ်နောက်စဉ်တိုက်ဆိုင်စွာဖြစ်နေတာမို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလုပ်တယ်လို့ယူဆတဲ့အကြောင်း ULAAA ကြေညာချက်မှာဖော်ပြပေမဲ့ဘယ်အဖွဲ့အစည်းလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီကနေ့မှလည်းဘူတိတောင်မြို့နယ်ဖိုးခေါင်ကျေးရွာအုပ်စုကန္ဓာရွာကမွတ်စလင်နှစ်ဦးပိုင်တဲ့ရေသိမ်းထားတဲ့စဘာကောက်လိုင်းနေမိလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်စပါးတွေမိလောင်သွားတာနဲ့ပတ်သက်ပြီးစုံစမ်းနေတယ်လို့လည်းဘူတိတော်မြို့နယ်အုပ်ချုပ်ရေးမှူးဦးကြံအေးကပြောပါတယ
်။မများပါဘူးဗျာ200 300လောက်လို့ပြောပါတယ်ဗျာ။ကောက်လန်စီကောက်လန်စီကောက်လန်စီ။တာဝန်ရှိသူတွေကလိုက်လဲစုံစမ်းနေပါတယ်ဗျာ
။ဒါအပြင်မနေ့တုန်းကလည်းမြောက်ဦးမြို့နယ်မူချာကျေးရွာကလယ်သမားတအူးပိုင်နဲ့နွားတွေဓာတ်နဲ့ခုတ်ခံရတယ်လို့ဆိုပါတယ်။ပိုင်ရှင်ဖြစ်တဲ့ကိုမောင်ကျိုင်ကတော့သူ့နွားတွေခုတ်ခံရတာဟာတစုံတစ်ယောက်ကရွေချက်ရှိရှိလာခုတ်သွားတာဖြစ်နိုင်တယ်လို့ပြောပါတယ
်။ဟိုကနွားခုတ်ခံရတာနွားကောင်ကျွန်တော်ကကျွန်တော်ထင်တာကတော့ကျွန်တော်ကပြဿနာဖြစ်လို့လည်းမရှိဘူးလို့ကျွန်တော်အိမ်နဲ့သူများတွေနဲ့စကားများတာတွေပါတယ်လည်းမရှိဘူး။တမင်တကာမနာလို့လို့ဒီလိုလောက်တာပဲကျွန်တော်တော့ယူဆတယ်
။ဒါအပြင်ဒီဇင်ဘာလ9ရက်နေ့ကစပြီးကြောက်ဖြူမြောက်ဦးဘူတိတောင်နဲ့ဂွားမြုံနယ်တွေမှာစပါးတွေမိရှုခံရတာနွားတွေကိုဓာတ်နဲ့ခုတ်တာတွေအပြင်ဂွားမြုံနယ်အတွင်းစာတင်ကြောင်းတစ်ခုမိရှုခံခဲ့ရတဲ့ဖြစ်စဉ်တွေဇက်တိုက်ဆိုသလိုတွေ့နေရတယ်လို့ရခိုင်လက်နက်ကန်အေအေအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုမျိုးဖြစ်စဉ်တွေဇက်တိုက်ဖြစ်လာတာဟာလူမျိုးတစ်ခုနဲ့တစ်ခုအကြပြဿနာဖြစ်အောင်တမင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့ရခိုင်နိုင်ငံရေးကြွန့်ကျင်သူဥဖေတန်းကပြောပါတယ်
။ဟုတ်ကဲ့တိုက်ဆိုင်မှုပဲဖြစ်စီနော်တမင်ရွေးချယ်မဲ့ပဲလုပ်ပြီးဖြစ်စီဒါပဋိပက္ခအတွင်လူမျိုးလူမျိုးနဲ့တမျိုးကြားမှာပဋိပက္ခအတွင်ဆောင်သွားနိုင်ပါတယ်။အဲဒါအရင်ကလည်းအဲ့လိုခဏခဏဖြစ်ခုရဆိုတော့အခုလည်းပဲအဲသူတို့ရဲ့အကျိုးအတွက်မဟုတ်ပဲနဲ့နော်ဒီနွားတွေကိုခြေတော်တွေခုတ်ပိုင်းတာတို့စပားတွေကိုမိရှူတာတို့လက်ထွန်ဆက်တွေကိုမိရှူတာတို့အဲ့အမျိုးလုပ်တာကတော့ဒါတကယ်နောက်ွယ်ကရည်ရွယ်ချက်ကတော့ဒါပရိပခတ်တစ်ခုကိုဟိုအစုံတယောက်ဒါမှမဟုတ်တစုတစ်ဖွဲ့အဖွဲ့အစည်းတစ်ခုကများအကျိုးပန်းနေသလားပေါ့နော်အဲ့လိုတန်တရားယူတော့အကုန်လုံးဖြစ်လာကြတယ
်ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်နေတဲ့သူတွေအနေနဲ့ဒီလိုဖြစ်စဉ်တွေကိုရာဇဝတ်မှုတစ်ခုလိုမြင်ပြီးလူမျိုးရေးပြဿနာတွေမဖြစ်စေဖို့အလုံးသတိထားဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ
်တာမာအချင်းကြည့်မယ်ဆိုရင်ဒါရခိုင်တွေလုတာဒါမွတ်စလင်တွေလုတာဆိုပြီးတော့မြင်ကောင်းမြင်နိုင်တယ်အဲချစ်ကောင်းလဲချစ်နိုင်တယ်ပေါ့ဒါပေမဲ့ဒါကတော့ပရိပခတ်တစ်ခုကိုအတွင်ကိုဥတီသွားနိုင်တဲ့အခြေအနေမျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်တုန်းကလည်းရခိုင်နဲ့မွတ်စလင်တွေအကြလူမျိုးရေးအသွင်ပဋိပက္ခဖြစ်ပွားခဲ့တယ်လို့2018ခုနှစ်တုန်းကလည်းနေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ရခိုင်ဒေသမှာမတည်ငြိမ်မှုတွေဖြစ်ခဲ့ပါတယ်။မြန်မာလူမျိုးရေးတပ်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုခံခဲ့ရပါတယ်။အဲ့ဒီနောက်အန်အဒီအစိုးရလက်ထက်မှာရခိုင်ခြေစိုက်အေအေလက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသမှာမတည်မငြိမ်ကြုံခဲ့ရပါတယ်။လက်ရှိအားဖြင့်အေအေနဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစေးရေးယူထားတဲ့အတွက်ရခိုင်ဒေသမှာလက်တလောတည်ငြိမ်မှုရှိနေတယ်လို့ပြောရမှာပါခင်ဗျာ။